ရှင်များခင်ဗျာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေမှာခက်ဆက်ဆက်ကျွန်တော်တို့တွေ့လာနေရပါတယ်။ဒါပေမဲ့လည်းအာဏာဝင်တွေရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမကြာခဏဆိုသလိုပဲတန်တဲ့အမြင်တွေဝေဖန်တာတွေလည်းရှိပါတယ်။ဆိုတော့အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေသလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်။အခုကျွန်တော်တို့ဆွေးနွေးမဲ့ပုံကူရီတွေကပင်နိုင်ဆွေးနွေးပေးမဲ့သူချို့လဲလေးလိုင်းပေါ်ရောက်နေပါပြီ။ဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပရိပကမျိုးတွေမြစ်ဆုံစီမံကိန်းလေဘရောင်းစီမံကိန်းလို့တဘာပတ်ဝန်းကျင်လူမှုဘဝတွေနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့ပြီးအပြေရှားဖို့ကြိုးစားလာတာတွေကတကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါရယ်။ဒါပေမဲ့လည်းပြည်တွင်းမှာရောပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်လည်းရှိပါရယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံဒီညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမြင့်သဘောထားကိုကြားချင်ပါတယ်။ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့တွေအပေါ်မှာရေဦးရသုံးသပ်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဦးအောင်မျိုးမြင့်
ကဲကျွန်တော်တို့ဒီမှာပေါ်ပေါက်ခဲ့တဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဒါမှမဟုတ်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေမှာတကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်စုံစမ်းစစ်ဆေးမှုပေါ်ပေါက်လာခြင်းကဒီအချက်တွေကိုပြည်သူလူထုကနေလိုအပ်တယ်။အမှန်တိုင်းသိကျင်တယ်ဆိုတဲ့အရာတွေအပြင်ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်ရမလဲ။ပါဝင်ပတ်သက်တဲ့သူတွေနောက်တစ်ခါဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဘယ်လိုမျိုးအရေးယူဆောင်ရွက်မယ်ဆိုတော့တည်ကျင်တဲ့စံတရီအမြင်နဲ့ပါပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုတချို့ကဒီလိုမျိုးပါဝင်တဲ့သူတွေရဲ့ဘက်လိုက်မှုနော်လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်။ဒုတိယတစ်ချက်ကတော့သူတို့ရဲ့လှုပ်ထုံးလှုပ်နှီးတွေထဲမှာလှုပ်ဆောင်ပေမဲ့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့ဟာမျိုးကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်တွေကဆက်ဆက်ချင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီသုံးချက်တွေကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကသိပ်ပြီးတော့အောင်မြင်မှုမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပန်းနဲ့ကြောင်ရီချိုးတယ်လို့ကျွန်တော်ဖြစ်နေသောအရာတွေရှိခဲ့တယ်။အရင်တော့ဆိုတော်တော်ဟာတာတွေဖြစ်ခဲ့ပါတယ်။ဒါပါဒီပရိုဖက်ဆာဒေါက်တာစိတ်ဖွာရှာဖွေဖို့ထုတ်ရေးဆိုတဲ့အရာမျိုးစုလူတွေကဟာတာတွေလုပ်တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာဟိုမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှိနေပါတယ်။ဦးသိန်းတန်းဦးသဘောထားခင်ဗျာအခုလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့တွေလောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရေဝီရပြောမယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလို့ဆိုနေသလား။
မစိုးနိုင်ပါဘူးညဘာလို့ဆိုတော့ညတော့စုံစမ်းရေးကော်မရှင်ဆိုတာကိုကဟိုစဖွဲ့တွေကဗိုင်းရပ်ဖြစ်ပြီးသားပဲကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့တွေရှိတာပေါ့နော်အဲ့ဒါတစ်ချက်ပေါ့ဗျာဟိုလူပွင့်လင်းမြင်သာပြီးတော့လူလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးပြီးတည်သာကြီးထက်လာတာတစ်ချက်နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းစစ်ဆေးမှုကော်မရှင်တွေကတွေ့ရှိပြီးပြင်လဲအဲ့ဒါတွေကိုတိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ကျွန်တော်အများဆုံးအဖြစ်ရတော့ဘသူမှဒီကော်မရှင်ဆိုတာကိုအလေးနဲ့လည်းမရှိစိတ်လည်းမဝင်စားကြဘူးဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရေးနဲ့ပြဖို့ထားတဲ့ပုံကိုတချို့အလဲပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်စာရဆောင်ကတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အပါအဝင်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့များကအစိုးရရဲ့လူ့ခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေပေါ်တန်တရားတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းတော့တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတက်မတော်အရာရှိတွေပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနောက်နေကြန့်ကြာနေတာတွေနဲ့အေးအေးဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင့်လို့ပဲယူဆမိပါတယ်။ဒီလိုယူဆချက်တွေဟာအစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျက်တွေကိုဓမ္မရီထံကြကြမမြင်နိုင်ကြလို့ပါပဲ။လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တရားဥပဒေစိုးမိုးရေးဟာအလွန်အရေးကြီးသလိုနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့အခြေခံဥပဒေဟာလည်းအဓိကလိုအပ်ပါတယ်။ဆိုရဟာတရားဥပဒေစိုးမိုးရေးနဲ့လူခွေရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းပေမဲ့လည်းဆိုရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖိတဲရေးနဲ့နေသက်ရေးရာဝန်ကြီးဌာနတွေမရှိပါဘူး။ဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းကြိုးစားနေစေဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားလူခွေအခြေအနေတွေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့ဆိုရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေရဲ့တွေးရှိချက်တွေကိုဥပိ္ပခပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်လက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလံဝေးသွားစေပါတယ်။အထူးသဖြင့်ကုလလူခွေကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတပ်ဖြတ်မှုတို့အစရှိတဲ့ဆွဆွဲချက်တွေဟာရဝန္ဒါ၊ဆိုမာလီယာ၊ယူဂိုစလာဗီးယားအရှေ့လေပိုင်းနိုင်ငံတွေနဲ့မှာရွေးပြီးတော့ဆွဆွဲနေတာလို့ပဲယူဆမိပါတယ်
။ဒါကတော့ကျွန်တော်တို့မ ောင်တသနအမေရိကန်ပြည်တော်စုကပေးပို့ထားတဲ့စာအုပ်ကိုရနိုင်ဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအဖွဲ့ဝင်တူဖြစ်တဲ့ဦးဝေးလွင်လည်းရောက်နေပါတယ်။အဲ့တော့ဦးဝေးလွင်ရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်ဒီရှင်းနေဦးသိန်းတန်းဦးတို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့ဒီလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လက်ဘရောင်းကိစ္စပဲဖြစ်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေအမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြတာရှိတယ်ဒါပေမဲ့လည်းဒါတွေအားရကျင်းတတ်မှုမရှိဘူးဆိုတဲ့သဘောထားတွေသူတို့ကရှေ့မှာပြောသွားပါတယ်ဆိုတော့ဦးဝင်းလွင်ကတော့ဒီလက်တွေလုံနေရတဲ့ပုံကိုတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေလောက်ကကန်ရတဲ့ကိစ္စတွေမှာရောဟိုအားရကျင်းတတ်မှုရှိရလားဦးဝင်းလွင
်အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်အကြံပြုတဲ့ကော်မရှင်ပါစုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူးတို့အကြံပြုတဲ့ကော်မရှင်ဆိုတာကအချက်လက်တွေကိုယူရပါတယ်အချက်လက်တွေကိုယူရတဲ့နေရာမှာကျွန်တော်တို့ဟာတောင်းဆိုကနေယူရဖို့လိုအပ်ပါတယ်အဲ့တော့တစ်ခါတည်းရမှာကျွန်တော်တို့ဒီလိုအချက်လက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါတယ်တစ်ခါတည်းကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေးတွေဆိုတာမျိုးကတော့ရှိပါတယ်နောက်တစ်ခါကျွန်တော်တို့ကွင်းဆင်းပြီးလေ့လာတဲ့အခါမှာလည်းအချိန်ရဲ့ကန့်သတ်ချက်ကလေးတွေရှိတယ်တော်တော်အောင်ကျွန်တော်တို့အချိန်ယူပြီးတော့လေ့လာဖို့အတွက်ဟိုအချိန်မရလိုက်တာလေးတွေပါလေးတွေအဲ့ဒါမျိုးတော့အခက်ကလေးတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုံစံတွေရှိနေပါတယ်ဒီထက်တယောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံဒီ slime boy ကုန်းမှာ slime boy ကုန်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွန်ဆန်းစစ်စစ်ကော်မရှင်နဲ့ဘာလို့ဖွင့်နေရမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့သူတို့စဖွဲ့ကလေးကသူတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲဒီသူကမယုံကြည်ဘူးဘာဖြစ်လို့လဲဆိုတော့သူတို့တမိုင်းကြောင်းအရာလုံနေကြလို့လို့ပဲသူတို့မြင်တယ်အဲ့တော့ဒီစုံစမ်းကော်မရှင်ကထိရောက်အောင်ဆိုရင်တော့သူတို့ကြားနေအဖွဲ့အစည်းကြားနေပုဂ္ဂိုလ်တွေသူတို့ဒီအစိုးရကအကောင်းဆုံးလုံချွေပေးပြီးတော့မှအာမခံပြီးတော့စုံစမ်းခိုင်းမှဖြစ်မယ်ပြီးရင်လည်းစုံစမ်းပြီးတော့မှသူတို့အသေးစိတ်ဖော်ပြနိုင်ရင်တောင်မှသူတို့ရည်ရွယ်မှုပိုင်းမှာအားနေတဲ့ခါကျတော့စုံစမ်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်နောက်ပြီးတော့မှလည်းပဲကြည့်ရတဲ့ဥစ္စာတွေတော့လူထုကလည်းဟိုမကြည့်ဘူးစိတ်ဝင်စားတဲ့ခါကျတော့တောင်းတောင်းမှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့ဟိုတက်မှာတော့လက်နဲ့ကင်ဒီစီတည်မြတ်ကလာပတ်လုံးတော့ဒီဥစ္စာတော့ဆိုးရကလည်းပတ်မှလည်းလုံနိုင်မှလည်းမဟုတ်ပြောဘူးလို့ကျွန်တော်တူ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ဒီထိုင်းမြန်မာနေဆက်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့စုံစမ်းရေးစစ်ဆေးရေးအဖွဲ့ကတော့မြန်မာပြည်တော့အမြန်ဆုံးဝင်ရောက်စစ်ဆေးဖို့ကျွန်တော်တို့ကလိုလားပါတယ်ခင်ဗျာ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့နှစ်ပေါင်းများစွာကျွန်တော်တို့တိုင်းပြည်မှာတော့အခုကျွန်တော်အေးဟိုတိုင်းသားတွေအတွက်ကိုကျွန်တော်တို့အမှန်တမ်းစိုးရင်ရပါတယ်။တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါတယ်ခင်ဗျာ။အဲကျွန်တော်အနေနဲ့ကတော့နော်နိုင်ငံတကာဝင်ရောက်စစ်ဆေးမှုအမြန်ဆုံးလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါကိုသီးလည်မှုကြီးကျွန်တော်တို့ဒီ Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတဲ့ပေါ်သူတချို့ရဲ့အမြင်တွေကိုလည်းနည်းနည်းလေးဒီနေ့မှာပေါ်ပြချင်ပါတယ်။တူကတော့ e-choice ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူအလုံးပါဝင်နိုင်တဲ့စုံစမ်းစစ်ဆေးမှုတဲ့ဆိုလိုတာကအရက်ဖက်အဖွဲ့အစည်းတွေကမကစိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်အစိုးရကိုဖိအားတွေနှဲသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ယောက်ကတော့ရေနံမြေသားဆိုတဲ့အကောင့်ပါရှင်မှာသူကတော့လွတ်လပ်စွာသတင်းယူခွင့်သာပေးပါဘယ်သူမှမတရားလုပ်တာတွေဖြစ်မလာတော့ပါဘူးတဲ့အခုတော့လုံးဝမဘယ်သူမှမသိဘူးထင်နေကြပါတယ်။ရဲစခန်းသုံးခုကိုအချိန်ကဝင်စီးတာရဲဝန်နဲ့ကိုယ်သေးတယ်ဆိုပါတော့ဗျာတဲ့ဒီထက်လက်နက်တွေတင်းတာတော့ပါပါသေးတယ်တရင်သမားတွေသာလွတ်လပ်စွာတရင်ယူခွင့်ပေးလိုက်ပါတဲ့အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူတို့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook match တွေမှာတော့ဒီတရင်မီဒီယာတွေတောက်ခွင့်မရှိတာလို့ပွင့်လင်းမြင်သာမှုအားနေတဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့ဟန်တာဖြစ်နေတာတွေကိုထောက်ပြပါတယ်နောက်တစ်ချက်ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာရေးထဲမှာပါသွားတာတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့တွေဖွဲ့စည်းမှုတွေမှာကိုကအားနေချက်တွေရှိရယ်ဆိုတာမျိုးတွေထောက်ပြပါတယ်ဟိုတက်ကဟိုပုံကူတွေပါနေရယ်ဒါမှမဟုတ်လဲတက်ကဟိုအရာရှိဟောင်းတွေပါနေရယ်ဆိုတဲ့ကိစ္စမျိုးတွေပြောသွားတော့ဒီညမှာကိုအောင်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးအဖွဲ့တွေဟိုဖွဲ့တဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမအဆုံးကျွန်တော်တို့ဆင်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ကုန်တိတ်ခါနဲ့ကျွမ်းကျင်မှုနောက်တစ်ခါရက်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမာတမတ်ကြဖို့အများကြီးလိုအပ်တယ်။ပဲမလိုက်ဖဲနဲ့တွေးရှိတဲ့အကြောင်းအရာကိုတင်ပြနိုင်တယ်လို့စုံစမ်းစစ်ဆေးရဲ့အရေးချင်းနေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တစ်ခါလေကျွန်တော်တို့မှကြုံတွေ့နေရလက်တင်အားခေါ်လိုက်တဲ့ကိစ္စမျိုးစုံစမ်းစစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းကျင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာ
ကျွန်တော်ပြည်သူလူထုရဲ့ငကူကတန်တရားတွေပူကြီးလာတယ်။နောက်တစ်ခါမှဒီလိုမျိုးလူတွေရဲ့ကနေသူတို့ထုတ်ပြန်လာတဲ့ညင်ညာချက်တွေနောက်သာတိရှိချက်တွေကိုပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူး။အဲဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရန်ရေးကြည့်ပါပဲ။ပညာရှင်တွေဖြစ်ဖို့လည်းလိုအပ်တယ်လို့လူခွင့်ရေးကိုဒါမှမဟုတ်ရှင်အကြောင်းအရာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့သူတွေဖြစ်ဖို့လိုအပ်တယ်။နောက်တစ်ခါဖမ်းမလိုက်ပဲအမှန်တိုင်းတင်ပြရဲသောတင်ပြနိုင်တဲ့စိတ်ဓာတ်တွေရှိသောသူမျိုးကပထမဦးဆုံးပါဝင်မှုအရန်ကိုလိုအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ရှင်ဆရာဦးသိန်းတန်းဦးသဘောထားရောခင်ဗျာ။ဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးအဖွဲ့အစည်းဖွဲ့စည်းတဲ့နေရာမှာအဲ့လိုပေါ့လေအားရစရာမကောင်းဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား။ဟိုတီးကြလွတ်လပ်တဲ့အခြေအနေမရှိတာမျိုးလား။
ဟုတ်တယ်ကဖွဲ့စည်းပုံကအာမကောင်းဘူးပေါ့နော်ဟိုလူလူကယုံကြည်စရာမရှိတာနိုင်ငံကယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့အစိုးရဖွဲ့ပေးတယ်အဲဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တယ်နောက်အိပါတဲ့လူတွေကြီးလိုက်တဲ့အခါကျကျွန်တော်တို့ဘာနဲ့တွားတူလဲဆိုတော့ဟိုဒါပြောရတာအာနာပါတော့ဟိုသားကလုတ်တဲ့ခိုးမှုကိုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာဆိုတော့ဒါမျိုးတွေဖြစ်တယ်ဟိုစဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျာဟိုတောင်းကျွန်တော်ကယူရဲချက်ကိုမကြိုက်ဘူးစာဖွဲ့ရာကိုဘက်ကဘာသာပြင်းတဲ့လူမျိုးတွေဟိုရက်ဆောင်တို့ကိုကရက်သွင်းရက်စမဲ့လူတွေနိုးဆိုနိုးထုတ်ပြီးမဲ့လူမျိုးတွေဖွဲ့တော့နံပါတ်1ကဖွဲ့ခုဖွဲ့တဲ့ဟာဒီမှာဖွဲ့စည်းပုံကလည်းပဲကစပြီးတော့ကျွန်တော်တို့ပြောနေတာတွေရှိတယ်။နောက်အဲလူလူကခုနလိုပဲခုတဖွဲ့စည်းထားတဲ့အဖွဲ့စည်းကယုံကြည်မှုကောင်းယုံကြည်စရာမကောင်းတဲ့အပြင်အဲ့ဒီကော်မရှင်ရဲ့တွေးရှိချက်တွေကလည်းဘယ်တော့မှအကောင့်ထဲပေါ်လာလိမ့်မရှိတဲ့အတွက်တို့ဒါနှစ်ဖက်ပေါ့နော်အကောင့်ထဲပေါ်လာလိမ့်မရှိတဲ့အတွက်ဒီလူလူကယုံကြည်မှုကင်းတယ်ရာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ကျွန်တော်ဒီနေ့မှာဥဝေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဥဝေးလွင်ဟိုတခြားမို့အခုတော်တော်များတော့ပို့ဟိုအခုထောက်ပြနေကြတာဒါလို့စုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့တဲ့နေရာမှာဖွဲ့စည်းထားတဲ့ဟိုထဲမှာပါဝင်တဲ့လူတွေကိုနိုင်ကိုကဟိုဘယ်လိုပြောမလဲဆိုတော့ဟိုတိကျလွတ်လပ်တဲ့ပုံကူမျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်ဥဝေးလွင်ဒါကိုဘယ်လိုတုံ့ပြန်ခြင်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားကြည့်ပါလေလေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမပြည်မှာအထူးသဖြင့်ဒီအရင်ရခိုင်ရေခင်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့မျှတတဲ့ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်အခုကပြောသလိုအရေးချင်းအရေးအစွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီတော်တာရှင်နောက်တူကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာတစာကိုလည်းဖော်ပြခြင်းပါတယ်သူကတော့ကိုကျော်မျိုးနိုင်ဖြစ်ပါတယ်မဆုမွန်ကြီးဖတ်ပြပေးပါဦးခင်ဗ
ျပြောရရင်တစ်ဖက်စလုံးမှာလိုအပ်ချက်တွေရှိနေပါတယ်ကုလလူခွေကိုစလဲမစ်ယန်ဟီလီရဲ့တစ်ဖက်သက်ဆန်ဆန်မစင်မချင်းထုတ်ပြန်မှုရဲ့နောက်ပိုင်းမှာပြဿနာကပိုဆိုးလာသလိုပိုမိုကြီးထွားလာပါတယ်ဒုက္ခတဲ့ဥယျာဉ်လည်းပိုမိုများပြားလာပါတယ်ပို့ပြီးတော့ဒုက္ခရောက်တာကဘင်္ဂလားဒေ့ရှ်နဲ့ဆက်ကပုံများပါတယ်ဒါကတော့တစ်ဖက်သက်ဆန်ဆန်လုတ်ခဲ့တဲ့ဟာရီရဲ့အကျိုးရလက်ကိုအစိုးရတစ်ကပုံမစိတ်ပြက်လာလို့ပါပဲကုလကလူခွေဆိုတာတခုကိုပဲကြည်ပြီးဆုံးဖြတ်တယ်အစိုးရကတော့လူခွေရင်းနဲ့ပြက်တနာပုံမမကြီးထွားလာအောင်ဒုက္ခတွေတွေထပ်ပြီးတော့မပေါ်ထွက်လာအောင်အကြမ်းဖက်အန္တရာယ်တွေထပ်မဖြစ်လာအောင်နိုင်ငံကောင်းကျိုးအတွက်ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေတယ်လို့ထင်ပါတယ်ပြောရမယ်ဆိုရင်ကုလကတနေရာတည်းကြည်ပြီးအစိုးရတစ်ကတနိုင်ငံလုံးကိုကြည်နေတာပါအကြမ်းဖက်အန္တရာယ်ဆိုတာနှစ်ဖက်အတိုင်းဝိုင်းမှာရှိနေတာပါပွင့်သစ္စာဒီမိုကရေစီနိုင်ငံတနိုင်ငံမှာစီးပွားရေးလူခွင့်ရေးဆင်းရဲမွဲတေမှုပြဿနာတွေအများအပြားရှိနေတာကမဆန်းပါဘူးဒါကိုအစိုးရအသစ်ကအပြုသဘောဆောင်ပူးပေါင်းနေတဲ့အချိန်မှာကုလအနေနဲ့အစိုးရအသစ်နဲ့ထဲထဲဝင်ဝင်မပူးပေါင်းခဲ့လို့ခုလိုဖြစ်ခဲ့တာပါအခုလည်းပြည်တွင်းကအစီရင်ခံစာကိုမဆောင်မဲနဲ့စုံစမ်းစစ်ဆေးကော်မရှင်ကိုမြန်မာနိုင်ငံနဲ့အတင်းစင်လုပ်ဖို့လုပ်တာဟာပူးပေါင်းဆောင်ရွက်ခြင်းစိတ်ပေါ်ပြီးပြက်ပြားလာတယ်လို့အကြမ်းဖက်မှုတွေထပ်ပြီးတွန်းအားပေးရရောက်နေပါတယ်။ကုလနဲ့အစိုးရသည်ချိတ်ဆက်မှုနည်းနည်းလွဲချော်နေတယ်လို့ပူးပေါင်းမှုလည်းအားနည်းနေပါတယ်။ဒါကြောင့်အစိုးရသည်ရဲ့စုံစမ်းစစ်ဆေးကော်မရှင်အပြီးသက်စုံစမ်းပြီးမှရလဒ်ကိုကြည့်ပြီးကုလလူခွေကော်မရှင်အနေနဲ့ထပ်ပြီးတော့ဆောင်ရွက်တင်မှာကြောင်းတိုက်တွန်းလိုက်ပြရစေလို့ပြောထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့ဒီကိုကျော်မျိုးနိုင်မှာကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါသူကတော့ဒီကုလသမဂ္ဂလို့ပြင်ပဖီဟားတွေဟာဒီအစိုးရဟိုအကောင့်တဲ့အစိုးဘက်ကိုဥတီစီရယ်ဆိုရယ်သူ့အမြင်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးတက်တဲ့စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂလို့လူခွင့်ရေးအဖွဲ့အစည်းတွေကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမြင်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမြင်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမင
်းကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်ကြီးအားကောင်းရင်တော့နိုင်ငံတကာမလုပ်ဘူးပြ ဒါကကျွန်တော်တို့ဒီကုလသမဂ္ဂလည်းကိစ္စတိုင်းလိုက်ကင်နေတာမဟုတ်ဘူးဒါပေမဲ့ဒီရင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောက်တဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်တဲ့နယ်ဆိုတဲ့အယူအဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်။အဲ့တော့ဒါကိုတီးရင်းမှရှိတဲ့ case လုပ်တဲ့ commission ကလည်းမလုပ်နိုင်ဘူး။အခက်အခဲတွေလည်းအများကြီးရှိတယ်။တန်တရားတွေလည်းအများကြီးရှိနေတဲ့ဟာကိုဒီထက်ပိုမိုအားကောင်းတဲ့ပိုမိုပြတ်တမကြနိုင်တဲ့နောက်တစ်ခါလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်တာဝန်ပေးထားခြင်းခံရတဲ့တီးတန့်တာဝန်ရှိတဲ့ commission နေတရားတော့ကျွန်တော်တို့လှုပ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျ။ဒါမှသာပိုတန်တရားတွေလည်းမရှိဘူးဆိုမရှိဘူးရှင်းနိုင်မယ်။ရှိလို့ရှိရင်လည်းที่อยากสออายีในในตัวမျိုးဒါဘုရောကျွန်တော်ဒီဘက်ကနေပြောချင်ပါတယ
်โอเคဟိုဆရာဦးသိန်းသန်းဦးသဘောထားရောခင်ဗျာ
ဟောတူတယ်ဗျအဲ့ဒါဆမစင်နေရဲ့လွတ်လပ်မှုပွင့်နေမြင်တာမှုပေါ်ပါနိုင်ငံတကာပြဿနာရှိတာဗျရှိတာဒီအဲ့ပြဿနာကကျွန်တော်တို့လည်းရှိပါတယ်ဒါရေဥဒရပြောရလို့ရှင်ကျွန်တော်တို့ဒီမှာဥပမာအားဖြင့်ခိုင်းကော်မရှင်ဆိုလို့ရှင်ကျွန်တော်တို့ဒီအနာဥပဒေလိုပါရဲ့အကြံပေးအဖို့ရဲ့တန်ပြီးချက်ကြီးမျှတတယ်ဒီကျွန်တော်တို့ယုံနေဗျဒါပေမဲ့အဲ့ဖွဲ့ဟာစုံနာစီတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူးနံပါတ်1နောက်တစ်ချက်ကဟိုစံစီစီလုံးဝမရှိဘူးရာသတင်းတော့တွေမသွားဘူးမီဒီယာမသွားဘူးဘာဖြစ်လို့ကိုယ့်ဘက်ကကျူးလွန်ထားတာမရှိဘူးဆိုတော့ဘာကြောက်ရရှိတယ်လဲတို့လိုလာထွက်လိုက်ပေါ့ဟုတ်လားမဟုတ်ပမာလုံးကြံဆွဆွဲပါတယ်ဒီနေ့ရှင်းရှင်းနိုင်တာပေါ့သူဒီသတင်းပုံမီဒီယာတစ်ဖွဲ့ထဲမှာမဟုတ်တာပဲကိုယ့်ပြည်လုံးနဲ့ပါမယ်ဒီပါလည်းပါမယ်ဆိုတော့အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဘာဒီတပိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံတကာမယုံကြည်မှုဖြစ်တာဗျအဲ့တော့ကျွန်တော်ဆရာဦးမင်းကိုတော်တူတယ်ဒီထဲမှာလွတ်လပ်တဲ့ impartial ပေါ့ဗျာဘယ်မှလည်းနိုင်တဲ့ငါးဒီလူလေးစားတဲ့ဒီလူတွေကျွန့်ကျင်လူတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေပါလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါနဲ့ဒီပြပအဖွဲ့အစည်းတရားကိုမလို့ဘူးဒီ music ရန်ကြီးကိုဒီကုလသမဂ္ဂကိုယ်စားလှယ်ရတယ်ဟုတ်ဒီပေါ့လို့ပေးစားတော့ပြောလိုက်လို့ကျွန်တော်ထင်ကြတာသူတို့မှာအခြားအခိုင်အမာချက်လိုက်ပြီးရှိလိုက်တယ်လို့ကျွန်တော်ကြည့်နေတယ်ဗျာ
โอเคဆိုတော့ကျွန်တော်ဦးဝင်းလွင်ရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျအ
ဲကျွန်တော်တို့ကော်မရှင်ရဲ့သဘောထားကတော့ခုနတင်ပြသလိုပါလွတ်လပ်ပြီးတော့ကတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာတော့မူရကျွန်တော်တို့ပြောထားပါတယ်ဘယ်လိုလူတွေပါသင့်နေဆိုတာတော့ခုနကျွန်တော်တို့ပြောသလိုပါဒီတာဝန်ကိုထမ်းဆောင်နိုင်မှုအတွက်အရေးချင်းပြည့်ဝတဲ့ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်ဘလူတွေလဲဘယ်ကလဲဘယ်မှာလုံးမှာလဲ who what when why အဲ့ဒါဒီတော့ကျွန်တော်တို့အနေနဲ့ကဘာမှတော့မပြောချင်ပါဘူးတိုးတော့ဒီကိစ္စရက်ဒီအပြည်ပြည်ဆိုင်ရာကနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရက်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲကျွန်တော်တို့အပြည်ပြည်ဆိုင်ရာအတိုင်းအတာအမြင်နဲ့ကျွန်တော်တို့ဒါကိုဖြည့်ရှင်းဖို့အတွက်တော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဒေါက်တာရှင်တူပေးထားတဲ့စာတစ်ခုကိုလည်းပဲကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာဖော်ပြခြင်းပါတယ်သူကတော့မောင်ဝင်းဟန်အင်းလေးပါမခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
ပမာကြီးမှာဥပဒေနဲ့ကင်းလွတ်ပြီးရပ်တည်နေနိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေရှိနေသမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆွဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲဥပဒေထက်မှရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရပ်တည်နေနိုင်ခွင့်ရှိနေတာကိုဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတောက်ကိုပါကြီးအသက်ခံရမှုတောင်သူအမျိုးသမီးကြီးဒေါခင်ဝင်းဦးကောင်ကိုတနက်နဲ့ပြစ်ဒဏ်မှုတွေပါဝင်လူသတ်မှုတွေကိုဥပဒေအရကုစားခွင့်မရတာရာဇဝတ်မှုမကင်းတဲ့လူတက်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေသူတွေကိုဥပဒေအရမရေးအရေးမယူတာစသဖြင့်အများအပြားရှိနေတာတွေဟာဥပဒေနဲ့ကင်းလွတ်ရပ်တည်ခွင့်တနည်းအားဖြင့်ဥပဒေအထက်မှာရှိနေတယ်လို့ပြောရမယ်ထင်ပါတယ်ဒီလိုကိစ္စမျိုးတွေမရှိအောင်အစိုးရနဲ့လွှတ်တော်ကအရေးမယူနိုင်သမျှကာလပတ်လုံးလူအခွင့်အရေးချိုးဖောက်မှုရှိတဲ့ဆိုတော့ဆွဆွဲချက်နဲ့ဖိအားပေးမှုတွေပြစ်တင်ရှုတ်ချမှုတွေရှိနေအောင်မှဖြစ်ကြောင်းတင်ပြပါရစေတဲ့မောင်ဝင်းဟန်ဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုလက်တွေ့မှာဒီအမှန်တရားကိုဖော်ထုတ်နိုင်မှုဟိုအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနေဦးဝေးလွင်လို့ဆိုလို့ရှိရင်လည်းဟိုတကယ်တမ်းကျတော့အစိုးရကိုအကြံပေးဖို့ဟိုအချက်လက်ဒီစုဆောင်းပေးတယ်ရှာဖွေပေးတယ်ဟိုအဖွဲ့အစည်းဖြစ်နေကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုမျိုးပေါ်လေဟိုရည်ရွယ်ချက်နဲ့ဖွင့်ထားတယ်ဒီအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်မှုဆိုရင်ဒီစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဘလို့အင်္ဂါရက်တွေရှိတဲ့လဲကိုအောင်မျိုးမင်းဒီအစိုးရအနေနဲ့ရောဟိုပြင်ဖို့ဆိုရင်ဘာတွေပြင်ဖို့လိုလဲလို့ယူဆတယ်လဲ
ဟုတ်ကျွန်တော်အတိအကသုံးချက်ပြောချင်ပါတယ်ပါဝင်တဲ့သူတွေကခုနလိုကျွန်တော်တို့ဒီကိုယ့်ရဲ့တာဝန်ကိုလေးစားစိုက်နာပြီးပြန်မလိုက်ဖို့အတွက်အရန်အရေးကြီးပါတယ်ဒါမှသာသူတို့ကဖြစ်တဲ့အဖြစ်မှန်ကိုအမှန်တိုင်းတင်ပြနိုင်တယ်က
ူသားစီငါးနာစီဆိုတဲ့စိတ်ဓာတ်မရှိဖို့လိုအပ်တယ်။နောက်တစ်ခုကသူရဲ့လုပ်ပိုင်ခွင့်မှာခုနကဆရာဦးရဲ့လွင်တို့ရဲ့ဒီကော်မရှင်ဆိုလို့ရှိရင်အမှန်တော့လူခွေစုံစမ်းစစ်ဆေးမှုကိုသူတို့လုပ်ပိုင်ခွင့်မရှိဘူးခင်ဗျ။သူတို့ကပြဿနာရဲ့အခြေကိုရှာဖွေဖို့ထောက်တာပြင်ဖြစ်တယ်။အဲတော့လူခွေစုံစမ်းစစ်ဆေးမှုကိုလှုပ်ဆောင်မယ်ဆိုရင်ဒီဟာရဲ့လှုပ်ဆောင်ချက်ကိုအတိအကျပြဋ္ဌာန်းပေးဖို့သူတို့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်ပါတယ်။ဒါမှသာမှန်ကန်သောချက်လက်တွေဖြစ်လာမယ်နောက်တစ်ခုကဘလောက်ထိပဲကျွန်တော်ဆုံးဖြတ်ချက်တွေချချဘလောက်ထိပဲအကြံပေးမှုလုပ်လို့တာဝန်ရှိတဲ့သူတွေကဒါကိုမလေးစားလို့ရှိရင်ဒီကော်မရှင်ကအလကားပဲဖြစ်မှာပါဒါကြောင့်မလို့ထပ်ပေါ်လာတဲ့အကြံပြုချက်တွေထပ်ပေါ်လာတဲ့အဖြစ်မှန်တွေကိုတရားဥပဒေနဲ့ညီလူတို့ရဲ့နစ်နာချက်နဲ့ညီအကောင့်ထည့်ဖို့နိုင်တော့အစိုးရနဲ့တာဝန်ရှိသူအဖွဲ့တွေရဲ့လေးစားမှုကနောက်ဆုံးအဆင့်အနေနဲ့အရေးကြီးဆုံးလို့လည်းထင်ပါတယ်
ဟုတ်ကဲ့အဲ့တော့ဆရာဦးသိန်းတန်းဦးရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့ပို့ပြီးတော့ထိထိရောက်ဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးတွေစောင့်သင့်တယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေကိုပြင်သင့်တယ်လို့ယူဆလဲခင်ဗ
ျကျွန်တော်ကတော့နံပါတ်1ဟိုကစောင့်မင်းပြီးရောလို့ပဲလူကိုရွေးရလိမ့်မယ်ဗျပါဝင်တဲ့ constitution ပေါ့နော်ဒီပါဝင်တဲ့ပပောင်းတဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမယ်ဗျဥပမာလေဘရောင်းကော်မရှင်မှာဟိုပြည်ရေးဝန်ကြီးဌာနညွန်ချုပ်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကမဖြစ်စင်ဘူးဗျမပတိုက်ဘူးနောက်အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်တွေပညာရှင်တို့အများပြည်သူလေးစားယုံကြည်ချက်တွေဖြစ်ရမယ်ဥပမာအားဖြင့်စစ်ဧရိယာလိုကိစ္စမျိုးစစ်ဘုတ်တမတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတမတော်နဲ့ပတ်သက်လို့တရောက်မှမပါတာကောင်းတယ်ဗျနောက်အရိယာကိုအရင်အငိမ့်စားအရာရှိတို့အသွင်ကြောင်းထိုင်သူဘယ်သူမှမပါပါနဲ့အဲ့ဒါမျိုးကြားရတဲ့နံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ကြည့်ရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်တွားနိုင်တဲ့တွေ့ရှိချက်တွေကိုလည်းပေါ်ထုတ်နိုင်တဲ့အားမျိုးလုပ်ပေးရမယ်။သုံးကအဲဒီတို့ကိုထောက်ပြပေးမီဒီယာ service ရှိရပါလိမ့်မယ်။မီဒီယာတွေကိုလည်းပဲတို့နဲ့အတူတွားပြီးတော့လေ့လာခွင့်စူးစမ်းခွင့်နေရာတကာပြည့်ပြည့်ထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ဟိုပြောဆိုခွင့်နေပြီးမယ်ဆိုရင်တော့ကော်မရှင်ရင်ဟာအရေးသေးလဲပြည့်စုံမယ်။ဒီကထောက်ပံ့နိုင်ရမယ်လို့ကျွန်တော်ယူမယ်။ဒါမျိုးကော်မရှင်မျိုးပဲဖွဲ့စည်းတင်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဆရာဦးဝေလွင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုဆရာဦးဝေလွင်ကတော့ဟိုစောပိုင်းကနေပြောထားတာရှိပါတယ်ဟိုဟိုလူဖဲဆိုင်မူပို့ပြီးတော့ဟိုဟိုဟာကြည့်တင်တယ်ဆိုတော့အယူဆရှိပါတယ်ဆိုတော့ကျွန်တော်ဒီဟိုလူတွေဟိုရွေးချယ်ဖို့တရားလွတ်လပ်ဖို့ဆိုပြီးရှေ့ကဟိုဆွေးနွေးရသူတွေပြောတဲ့ဟာမျိုးတော့ကျွန်တော်ပြောချင်တော့ပါဘူးဒါပေမဲ့ကိုအမျိုးမျိုးထောက်ပြတဲ့အထက်မှာကျွန်တော်တခုတွေ့တာကတော့လုပ်ပိုင်ခွင့်တွေပို့ပေးတင်တယ်နောက်တစ်ခုကဒီဟိုပေါ့လေဒီစုံစမ်းစစ်ဆေးတဲ့အဖွဲ့တွေကပြောတဲ့ဒီဟိုပေါ့လေဟိုအကြံပြုတဲ့အချက်တွေကိုအကောင့်တွေဖော်မှုတွေဟိုအားနည်းတဲ့အပိုင်းတွေကိုလည်းကျွန်တော်ဆွေးနွေးရမှာကြားပါတယ်ဆိုတော့တကယ်တည်းကိုဦးဝေးလွင်တို့အဖွဲ့အစည်းစုံစမ်းစစ်ဆေးနေတဲ့လူတွေအတွက်ပိုပြီးထိထိရောက်လုံနိုင်ခိုင်နိုင်မှုဆိုရင်ဟိုလုတ်ပိုင်ခွင့်တို့အကောင့်ထဲဖုံးမှုအပိုင်းတို့ဘလို့အားနည်းချက်မျိုးတွေကိုပြင်သစ်နေလို့ဦးဝေးလွင်နေနဲ့ယူဆမိလဲ
အဲကျွန်တော်တို့တွေ့တာကတော့ကျွန်တော်တို့စုံစမ်းစစ်ဆေးတဲ့နေရာမှာလူအပ်တဲ့အထောက်အကူတို့တော့တတ်နိုင်သလောက်ဟိုဒေသဆိုင်ရာအာဏာပိုင်တွေရောဌာနဆိုင်ရာဖွဲ့စည်းရောဘဟုကပုဂ္ဂိုလ်တွေရောပေးကြပါလိမ့်ဆိုတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်တွေဖော်ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေ။အဲ့ဒါကတော့ဖြင့်အာဏာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်။အကောင့်တွေဖော်တဲ့နေရာမှာလည်းတည်းဘလောက်အထိအကောင့်တွေဖော်သွားပြီဆိုတာကို monitor လုပ်ဖို့ကျွန်တော်လည်းလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ commission တွေကပေးလိုက်တဲ့အကြံဉာဏ်တွေဘလောက်ကောင်းတော့ညာလဲပဲလက်တွေ့မှာအကောင့်တွေဖော်တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ကြဒနာရဲ့အဖြေတည်းဟာကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနိုင်တဲ့အကြောင်းရှိပါလေ။အဲ့တော့ဒီ implementation လို့ခေါ်တဲ့အကြံဉာဏ်အများကိုအကောင့်အထည်ပေါ်တဲ့နေရာမှာတော့တွတ်တွတ်လက်လက်ထက်ထက်မြက်မြက်ကလေးလုပ်နိုင်ဖို့ပေါ့ဗျာ။ကျွန်တော်တို့သုံးတဲ့အသုံးလေးရှိပါလေ low hanging fruit ဆိုတာဟိုကျွန်တော်တို့မြင်းမြန်ဆန်လန်လုပ်နိုင်တော့လောလောကူကူလုပ်နိုင်တော့အလုတ်ကလေးတွေကိုလုတ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီ။အဲ့ဒါဆိုရင်ပြည်သူရဲ့ပူးပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြဿနာများကိုဖြေရှင်းမှုအတွက်အများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင
်ဗျာ။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့ဦးဝေးလွင်ညီမရင်းမြစ်မှာအဖွဲ့ရဒါရိုက်တာဦးအောင်မျိုးမင်းရှင်းနေဦးသိန်းတန်းဦးနဲ့စာရီအီးမေးလ်တွေနဲ့ပို့တဲ့ပုံစံအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။